Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဒီဇင်ဘာလနေ့ရက်စနေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျမအေးတနာကြပါရှင်အမေရိကန်ပြည်အောင်စုမှာ2016ခုနှစ်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကအကြောင်းဝင်ချေရှုပ်ခဲ့တယ်။အဲဒီကသမ္မတလောင်းထရမ့်ရဲ့မဲဆွေစည်းရုံးရဲ့အဖွဲ့နဲ့ရုရှားဆိုရကြပူးပေါင်းကြံစီမှုတွေလုပ်တယ်ဆိုတဲ့ဆွေးဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုပူးပေါင်းပါမယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးရာရှိဟောင်းကကတိပြုသွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်တဲ့ပုတ်ရဟမင်းကတော့ဒီကနေ့ပဲမာတာထရီဆာတူထောင်ခဲ့တဲ့မိဘမဲ့ကေဟာကိုတွားရောက်ခဲ့ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းတဲ့ဒီညနေကြားရဖို့ရှိပါတယ်ရှာဖောင်ကြီး
။ကောင်းပါပြီရှင်။သတင်းတွေအပြည့်မှာတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေနဲ့အတူနားဆင်ကြရမှာက
တရုတ်ကွန်မြူနတီပါတီရဲ့နိုင်ငံတကာဌာနမှုစုံထောက်ဆိုတာက19ချိန်မြောက်ကွန်ဂရက်မှာပြဌာန်းလိုက်တယ်
။တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာဟကျော်စိုးပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြည်မှာနားဆင်ကြရပါမယ်။ဒါအပြင် FBI ကိုလိန်ညာမှုနဲ့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်ကအပြည့်ရှိချောင်းတောက်ကြနေကဝန်ခံလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်အေးတန်တာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်အောင်စုမှာ2016ခုနှစ်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်ခြေရှုပ်ခဲ့တယ်။အဲဒီတော့ကသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့နဲ့ရုရှားအစိုးရတို့ကြားပူးပေါင်းကြံစီမှုတွေလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ပါမယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်ကကတိပေးသွားပါတယ်။သူကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရိုရာရှိတွေကိုလိန်ညာထွက်ဆိုခဲ့ကြောင်းတောက်ကြနေကပဲတရားရုံးမှာဝန်ခံသွားခဲ့တာပါ2016ဒီဇင်ဘာလမှာအမေရိကန်နိုင်ငံဆိုင်ရာရုရှားတန်အမတ်ကြီးဆာဂေးကစ်စလီယန်နဲ့နှစ်ဦးချင်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တာနဲ့ပတ်သက်လို့ FBI ကိုလိန်ညာထွက်ဆိုခဲ့ပါတယ်လို့အသက်59နှစ်အရွယ်အငိမ့်စားဗိုလ်ချုပ်ကြီးဖလင်ကဝါရှင်တန်မြို့တော်တရားရုံးမှာပြည်အောင်စုတရားသူကြီးတဦးရှေ့မှောက်မှာဝန်ခံသွားတာပါဒီပြစ်မှုကထောင်နဲ့အများဆုံး5နှစ်အထိကြာခံရနိုင်ပေမယ့်အမေရိကန်ရဲ့ပြစ်ဒဏ်ပေးစည်းကမ်းမှုအရထောင်နဲ့လုံးဝကြာခံစရာမလိုတာကနေပြီးတော့ထောင်နဲ့6လအထိပြစ်ဒဏ်ကြာခံရတဲ့ပါတယ်ဒီစည်းကမ်းမှုတွေကအကြံပြုထားတာပဲဖြစ်ပြီးတော့မိုက်ကယ်ဖလင်းသာအထူးစုံစမ်းရေးမှုရောဘတ်မူလာဦးဆောင်ပြုလုပ်နေတဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားပါဝင်ပတ်သက်မှုအမှုကိစ္စအတွေ့အရေးပါတဲ့အချက်လက်တွေပေးပြီးတော့ထိထိရောက်ရောက်ကူညီမယ်ဆိုရင်တော့အခုအမှုအတွက်မစ္စတာဖလင်းကိုပြည်ထောင်ရှော့ပေါ့ပေးပါမယ်လို့အစိုးရရှေ့နေတွေကပြောပါတယ်ရှင်
။အမေရိကန်အထက်လွှတ်တော်ကအမေရိကန်ဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့အခွန်ဥပဒေကြမ်းကိုထောက်ခံမဲ့52မဲ၊ကန့်ကွက်မဲ49မဲနဲ့စနေနေ့မနက်အစောပိုင်းကအတည်ပြုလိုက်ပြီးဖြစ်ပါတယ်။အထက်လွှတ်တော်ရဲ့ဒီဥပဒေကြမ်းနဲ့အောက်လွှတ်တော်ကအစောပိုင်းမှာအတည်ပြုခဲ့တဲ့ဥပဒေကြမ်းနှစ်ခုအနေနဲ့အခုခါမှာညှိနှိုင်းမှုတွေလောက်အောင်ဖြစ်ပါတယ်။အဲ့ဒီလွှတ်တော်နေရာကညှိနှိုင်းထားတဲ့ဥပဒေကြမ်းကိုလွှတ်တော်နေရာစလုံးအနေနဲ့အတည်ပြုရမှာဖြစ်ပြီးတော့အဲ့ဒီနောက်သမ္မတကလက်မှတ်ထိုးရမှာဖြစ်ပါတယ်။ဒီလိုအစိုးပြုထားတဲ့ဥပဒေအခွန်ဥပဒေကြမ်းကစီးပွားရေးကော်ပိုရေးရှင်းကြီးတွေကိုကောက်ခံနေတဲ့အခွန်တွေကိုအမြဲတမ်းရှော့ချပစ်လိုက်မှာဖြစ်သလိုဝင်ငွေလစာတွေအပေါ်မှာကောက်နေတဲ့အခွန်တွေကိုလည်းယာယီရှော့ချသွားမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်လိုက်ခြင်းအပြင်အမေရိကန်ပြည်ထောင်စုမှာလက်ရှိရှိနေတဲ့အမေရိကန်ဒေါ်လာ20ထရီလီယံကျွေးမီတွေလည်းထပ်ပြီးတော့တိုးလာမှာဖြစ်ပါတယ်။ Republican တွေရဲ့ဒီအစည်းအဝေးကလာမယ့်ဆယ်စုနှစ်တစ်ခုအတွင်းဗဟိုပန်တွေကနေအမေရိကန်ဒေါ်လာ1ထရီလီယံလောက်ကုန်ကျစေမှာဖြစ်တယ်လို့အခွန်ကောက်ခံမှုနဲ့ပတ်သက်ပြီးပါတီနည်းကပူးတွဲပြီးတော့အင်္ဂါနေ့ကထုတ်ပြန်တဲ့အစည်းအဝေးမှာပြောထားပါတယ်။ Republican တွေကတော့ဗနာရေးအခြေအနေကောင်းမွန်ဖို့အတွက်စီးပွားရေးအားကောင်းဖို့လိုအပ်ကြောင်းအခုလိုအခွန်တွေရှော့ချလိုက်တဲ့အတွက်စီးပွားရေးကြီးထွားလာစေမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်နဲ့အီဂျစ်ပူးပေါင်းပြီးတော့အကြမ်းဖက်မှုဆန့်ကျင်ရေးလှုပ်ဆောင်မှုကိုပို့ပြီးတော့တိုးမြင့်ဆောင်ရွက်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောပါတယ်။ဒီနေ့အစောပိုင်းမှာအီဂျစ်ရဲ့လူခွင့်ရေးကိစ္စရဲ့တချို့ကြောင့်အမေရိကန်ကပေးနေတဲ့စစ်ရေးထောက်ပံ့မှုတချို့ရက်ခဲတာရှိပေမဲ့အီဂျစ်အစိုးရနဲ့နီနီကကဲဆက်ဆံလုပ်ကိုင်မှုတွေဆက်ပြီးတော့လှုပ်သွားဖို့အတွက်အမေရိကန်ကအလေးနဲ့ဆက်ပြီးတော့ရှိနေကြောင်း Mr. Mattis ကပြောတာပါ။မစ္စတာမက်တစ်ဆာဂျော်ဒန်ကူဝိတ်ပါကစ္စတန်တို့ကိုပါသွားရောက်မဲ၄နိုင်ငံခီးစဉ်အစအီဂျစ်နိုင်ငံကိုအသွားမှာအခုလိုပြောသွားတာဖြစ်ပါတယ်။က Caliphate Islamic နိုင်ငံတော်ဆိုပြီးတော့သူတို့ဘာသူတို့ညှိညာထားတဲ့ Iran နဲ့ Syria နိုင်ငံတို့ကနေပြီးတော့ IS Islamic စစ်သွေးကြွားတွေကိုတိုက်ထုတ်ခဲ့ပြီးတဲ့နောက်မှာအခုဆိုရင် American ပြည်အောင်စုရဲ့အရှေ့လေပိုင်းဆိုင်ရာစစ်မဟာဗျူဟာလမ်းကြောင်းပြောင်းလာတာတွေ့ရတဲ့အချိန်မှာပဲအခုလိုမျိုး American ကာကွယ်ရေးဝန်ကြီးရဲ့ခီးစဉ်ဖြစ်လာတာပါဒီခီးစဉ်မှာအဓိကကတော့ American တပ်ဖွဲ့တွေနဲ့ Afghanistan နိုင်ငံတွေကညွန်မောင်းတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့စစ်သွေးကြွအဖွဲ့တွေနဲ့ဂျာမန်ရှိတဲ့ဆိုတဲ့ဆက်ဆံရေးကိုရပ်ပြအောင်လို့ပါကစ္စတန်အစိုးရကိုဖိအားပေးဖို့ပဲဖြစ်ပါတယ်ပါကစ္စတန်အစိုးရနဲ့ညှိနှိုင်းလှုပ်ဆောင်မှုနောက်ဆုံးအကြိမ်ဖြစ်နေ American ကစ조사သွားမှာဖြစ်တဲ့ဒီနောက်မှာတော့ဒီစစ်သွေးကြွတွေကိုထောက်ပံ့နေတဲ့ဆိုတဲ့ကိစ္စကိုဘလို့နည်းနဲ့ပဲ300ကင်တွေဖြည့်ရှင်းသွားမယ်လို့အော်တိုဝါလာတော်က Mr. Mattis ပြောသွားခဲ့ဘူးတာရှိပါတယ်ရှင်
ဆီးရီးယားနိုင်ငံကတက်စကန်တစ်ခုကိုပြင်မထားတိုက်ခိုက်တဲ့အစ္စရေးဒုံးကျည်နှစ်ဆင့်ထံမှနေကိုဆီးရီးယားကစနေနေ့မနက်စောပိုင်းမှာဂျားဖြတ်ဟန်တာနိုင်လိုက်တယ်လို့ဆီးရီးယားအစိုးရပိုင်းရုပ်သံလိုင်းကပြောကြားလိုက်ပါတယ်။အစ္စရေးနိုင်ငံဟာမြေပြင်ကနေမြေပြင်ပစ်ဒုံးကျည်အများပြားကိုပစ်လွတ်ခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုတွေလည်းရှိခဲ့တယ်လို့ဆီးရီးယားအစိုးရရုပ်သံလိုင်းကကြေညာပါတယ်။ဗြိတိန်ခြေစိုက်ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကတော့ဒီဒုံးကျည်တွေဟာအစ္စရေးရဲ့ဒုံးကျည်တွေဖြစ်နိုင်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်ပောက်ကွဲမှုကြီးတွေဖြစ်ခဲ့တယ်လို့ပြောပါတယ်။ပောက်ကွဲမှုတွေဖြစ်ခဲ့တဲ့အဆောက်အုံနေရာနောက်ကိုဆောင်နေရာကိုဆီးရီးယားကစီမံခန့်ခွဲနေတာလားဒါမှမဟုတ်ဆီးရီးယားရဲ့မဟာမိတ်အီရန်ဒါမှမဟုတ်ဟစ်ဘိုလာအဖွဲ့တွေကစီမံခန့်ခွဲနေတာလားဆိုတာကိုချက်ချင်းတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆီးရီးယားရဲ့စောင့်ကြည့်လေ့လာနေတဲ့အဖွဲ့ကပြောပါရယ်အစ္စရေးဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုဖို့ငြင်းဆန်ခဲ့ပါရယ်1968ခုနှစ်ကဖြစ်ပွားခဲ့တဲ့6ရက်ကြာစစ်ပွဲအတွင်းမှာအစ္စရေးကဂိုလန်ကုန်းပြင်ဒေသမှာကီလိုမီတာ1200လောက်ရှိတဲ့နယ်မြေကိုဆီးရီးယားနိုင်ငံစီကနေသိမ်းယူပြီးတဲ့နောက်ပိုင်းမှာပြောရမယ်ဆိုလို့ရှိရင်တော့ Israel နဲ့ Syria နိုင်ငံတို့ဟာစစ်ဖြစ်နေတုန်းပဲဖြစ်ပါတယ်ခင်ဗျာ
ဒီ UAE ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေတိတာရဲတဲ့နေဆက်ပြီးတော့ပြောပြပေးပါမယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြန်မာနိုင်ငံကိုလာရောက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားတဲ့ပိုယဟန်မင်းကြီးဟာ Mother Teresa တူထောင်ခဲ့တဲ့မိဘမယ်ကြီးဟာကိုဒီကနေ့စနေနေ့မှာတွားရောက်ခဲ့ပါတယ်။သူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာပဲ Mother Teresa ဂေဟာကိုပိုယဟန်မင်းကြီးရောက်ရှိသွားပြီးတော့ဂေဟာမှာလှည့်လည်ကြည့်ရှုတော့ဒီဂေဟာကိုကြီးမှုတဲ့ Missionaries of Charity ပရာဟိတအဖွဲ့ကတိလာရှင်နဲ့အတော်ကိုဝမ်းမြောက်ပျော်ရွှင်သွားကြတာတွေ့ရပါတယ်။မာတာထရီဆာတက်ရှိထင်ရှားရှိစဉ်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်တိုင်းမှာဒီဂေဟာမှာနေထိုင်သွားတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီဂေဟာမှာရှိတဲ့တိလာရှင်တွေအားလုံးကလည်းမာတာထရီဆာရဲ့အမှတ်အသားအဖြူရောင်ကိုအပြာအနာကိုတိလာရှင်ဝတ်စုံကိုဝတ်ဆင်ထားကြပါတယ်။မာတာထရီဆာဟာ1998ခုနှစ်မှာကွယ်လွန်လာဖြစ်ပြီးတော့2016ခုနှစ်မှာတော့သူတော်စင်ဖြစ်နေချီးမြှင့်သတ်မှတ်ခံရတာပါ။သူက1980ပြည်လုံခုနှစ်တွေအတွင်းမှာလွတ်လပ်ရေးတိုက်ပွဲမှာပါကစ္စတန်စစ်သားတွေစော်ကားလို့ကိုဝင်ရှိကုန်တဲ့ဘန်ဂါလာဒေ့ရှ်အမျိုးသမီးတွေကိုကူညီဖို့လှုပ်ရှားကနေပြီးတော့အစင်းရဲ့အနွမ်းပါဆုံးသူတွေကိုကယ်တင်နိုင်ဖို့ဆိုပြီးတော့ Missionaries of Charity အဖွဲ့ကိုထူထောင်သွားခဲ့တာပါ။ပုံရဟမင်းကြီးကအဲ့ရတဲ့လဲနေတဲ့လူမမာတွေကိုကိုရိုင်းကြည့်ရှုပြီးတော့အားပေးစကားပြောခဲ့ပါတယ်။နောက်တော့ပုံရဟမင်းကြီးကဒီလိုမျိုးလူဦးရေရဲ့69ရာခိုင်နှုန်းကျော်မွတ်စလင်အများစုနေထိုင်တဲ့တိုင်းပြည်တစ်ပြည်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမတူကွဲပြားတဲ့ဘာသာတွေကြားကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်နိုင်တာအတွက်ချီးကျူးပါကြောင်းဒီကေဟာမှာပြောကြတဲ့မင်းကမှချီးကျူးသွားခဲ့ပါတယ်။မြန်မာနိုင်ငံကရောက်ရှိလာတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့တွေ့ဆုံရတဲ့ဘာသာပေါင်းစုံတွေနဲ့တွေ့ဆုံပွဲအတွက်လည်းအရန်ဝမ်းမြောက်မိတာပါကြောင်းသူပြောသွားခဲ့ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံဘက်ကဖြစ်လာနိုင်ပွဲရှိတဲ့ဒုံးကျည်နဲ့တိုက်ခိုက်မှုကိုပြင်ဆင်တဲ့ချိုးပန်းမှုတရအနေနဲ့အမေရိကန်ပြည်ထောင်စုဟဝါရီပြည်နယ်မှာနျူကလ িয়ার တိုက်ခိုက်မှုသတိပေးတဲ့အချက်ပေးအော်အော်ကိုတောက်ကြံလေးကဆန်းသက်ခဲ့ကြပါတယ်။ဒါဟာစစ်အေးတိုက်ပွဲနောက်ပိုင်းမှာပထမဆုံးအကြိမ်ပြုလုပ်တာလည်းဖြစ်ပါတယ်။ဒီအချက်ပေးအော်အော်ဆွဲတာဟာ10မိနစ်လောက်ကြာခဲ့ပြီးအရေးပေါ်တာဝန်ရှိသူတွေအနေနဲ့သူတို့ရဲ့ပစ္စည်းကိရိယာတွေတေချာအလုံးလုံးမလို့ဆိုတာကိုသိနိုင်ဖို့နဲ့ဒေသခံတွေနဲ့ကမ္ဘာလက်ခီးသွားတွေကိုဒီအချက်ပေးအော်အော်ဆွဲတဲ့စနစ်ကိုအသိပေးဖို့အကူအညီပေးတဲ့အနေနဲ့ဆန်းသက်ခဲ့တာဖြစ်ပါတယ်။တကယ်လို့ရုတ်တရက်တိုက်ခိုက်မှုနဲ့ကြုံလာခဲ့ရင်ဒေသခံတွေအနေနဲ့မလုပ်ရမယ်ဆိုတာကိုသိအောင်ဒီစမ်းသပ်မှုကလှုပ်ဆောင်ပေးမှာဖြစ်တယ်လို့ဟဝါယီပြည်နယ်အုပ်ချုပ်ရေးမှူးကအခုသတင်းပတ်အတွင်းမှာပြောကြားခဲ့ပါတယ်။လူရင်းအနေနဲ့ဒီအချက်ပေးအော်ဆွဲတံကိုကြားပြီးနောက်ပိုင်းသူတို့ခေါလုံပုံအောင်ဖို့အတွက်အချိန်ကမိနစ်20ထက်ပိုရမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာ။
Indonesia နိုင်ငံကကဘာကျော်ဘန်ဖြေစခန်းဖြစ်တဲ့ဘာလီကျွန်းပေါ်ကအကန်မီးတောင်ကနေထွက်တဲ့မီးခိုးပြားတွေရဲ့အနေအထားလေရင်ပြန်တန်းနိုင်တဲ့အခြေအနေမကောင်းဘူးဆိုတဲ့ခန့်မှန်းချက်တွေကြောင့်စနေနေ့ဒီကနေ့မှာတော့အဲ့ကနေပြန်တန်းမဲ့လေရင်ခီးစင်တွေဖြတ်ထားရပါတယ်။နေ့လယ်ပိုင်းမှာကောင်းကင်ကြီးကြီးလင်းလင်းရှိပေမဲ့လည်းညပိုင်းအခြေအနေဆိုးလာမယ်လို့ခန့်မှန်းထားလို့လေရင်ခီးစင်တွေတော်တော်များများဖြတ်ထားတယ်လို့ဩစတြေးလျကဈေးနှုန်းချိုဂျက်စတာလေကြောင်းလိုင်းကပြောသွားပါတယ်ရှင်။
2018ကမ္ဘာဖလားအုပ်စုပွဲစဉ်တွေကိုရုရှားနိုင်ငံမော်စကိုမြို့မှာမနေ့ကမဲနိုင်ခဲ့ကြပါတယ်။အုပ်စုအေမှာတော့ရုရှား၊ဥရုဂွေး၊အီဂျစ်၊ဆော်ဒီအာရေဗျ၊အုပ်စုဘီမှာတော့ပေါ်တူဂီ၊စပိန်၊အီရန်၊မော်ရိုကို၊အုပ်စုစီမှာပြင်သစ်၊ပီရူ၊ဒိန်းမတ်၊ဩစတြေးလျ၊အုပ်စုဒီမှာအာဂျင်တီးနား၊ခရိုအေးရှား၊အိုင်စ်လန်၊နိုင်ဂျီးရီးယား၊အုပ်စုအီမှာဘရာဇီး၊ဆွစ်ဇာလန်၊ကော့စတာရီကာ၊ဆာဗီယာ၊အုပ်စုအက်မှာဂျာမနီ၊မက္ကဆီကို၊ဆွီဒန်၊တောင်ကိုရီးယား၊အုပ်စုဂျီမှာဘယ်လ်ဂျီယံ၊အင်္ဂလန်၊တူနီးရှား၊ပနားမားနဲ့အုပ်စုအက်မှာတော့ပိုလန်၊ကိုလံဘီယာ၊စီနီဂေါ၊ဂျပန်တို့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမှအေးတန်တာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာလက်ရှိကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲဒုတိယနေ့မှာတော့တရုတ်ကွန်မြူနစ်ပါတီရဲ့ခေတ်သစ်မဟာဗျူဟာနဲ့ပတ်သက်လို့တရုတ်ဘက်ကတင်ပြတယ်လို့နိုင်ငံဇုံကလည်းအကြောင်းအရာကဏ္ဍအလိုက်အုပ်စုတွေခွဲပြီးဆွေးနွေးကြမှာဖြစ်ပါတယ်။တနင်္ဂနွေနေ့အထိကျင်းပသွားမယ့်နိုင်ငံဇုံကပါတီထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်လည်းတက်ရောက်နေတာဖြစ်တဲ့အတွက်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားနောက်ဒေသတွင်းကြားထိတွေ့ဆက်ဆံရေးတိုးမြင့်လာနိုင်တဲ့အလားအလာတွေနဲ့ပတ်သက်လို့မတ်စုမွန်ကစူးစီးတင်ပြထားပါရရှင်
။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံဆောင်ကနိုင်ငံရေးပါတီတွေရဲ့အစ်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့တရုတ်ကွန်မြူနစ်ပါတီရဲ့19ချိန်မြောက်ကွန်ကရက်မှာပြဋ္ဌာန်းလိုက်တဲ့တရုတ်ကွန်မြူနစ်ပါတီရဲ့ခေတ်သစ်မဟာဗျူဟာမူဝါဒနဲ့ပတ်သက်လို့အဓိကရှင်းပြတယ်လို့သိရပါတယ်။အဲဒီနောက်မှာတော့တက်ရောက်လာတဲ့နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကလည်းကဏ္ဍအလိုက်အုပ်စုတွေခွဲပြီးဆွေးနွေးကြမှာဖြစ်တယ်လို့တရုတ်နိုင်ငံအခြေဆိုင်တရုတ်ရေးလေလာသူဒေါက်တာလှကျော်စောကအစည်းအဝေးနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။တရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံတကာဌာနမှုစုံထောက်ဆိုတာက19ချိန်မြောက်ကွန်ကရက်မှာပြဋ္ဌာန်းလိုက်တဲ့တရုတ်ထူးခြားချက်နဲ့ကိုက်ညီတဲ့ဆိုရှယ်လစ်စနစ်ရဲ့ခေတ်သစ်ကာလဆိုတဲ့ဟာကိုပြောပြတာပေါ့ဒီမနေ့က lecture ပဲပြီးတဲ့နောက်အဲသူတို့အဖွဲ့6ဖွဲ့လားမသိဘူးခွဲတယ်ပြောတယ်ခွဲပြီးတော့မှ discussion နဲ့လုပ်ကြတယ်ကြည့်ရတာခေါင်းစဉ်6ခုခွဲသလားမပြောတတ်ဘူး net ပြန်ကြရင်တော့အားလုံးတစ်ခါပြန်ဆုံပြီးတော့သူတို့ဟို communicate ပေါ့ဟိုထုတ်ပြန်ချက်ထုတ်မယ်လို့ပြောတယ
်။မနေ့ကဖွင့်ပွဲမှာတော့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်အထူးဧည့်သည်တော်ဖြစ်တက်ရောက်မိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံအပေါ်မှာအထူးသဖြင့်ဒေါ်အောင်ဆန်းစုကြည်အပေါ်တရုတ်ဆိုရဘက်ကအလေးထားတယ်ဆိုတာပြသတဲ့သဘောဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဒီအစည်းအဝေးကိုတွားတက်တာကလည်းမူဝါဒ policy နဲ့ပတ်သက်လို့အလေးထားတယ်ဆိုတာပြသတဲ့သဘောဖြစ်တယ်လို့ဗမာပြည် Community Party ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးစံကြောင်းကပြောပါတယ်
။တရုတ်ပြည်ကဖိတ်ကြားတဲ့ဟာကိုတော့အောင်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့တက်ပြတာကိုယ်ကဗမာပြည်ဘက်ကတော်တော်အလေးထားတဲ့ဟာကိုဖော်ပြတဲ့အတွက်တရုတ်ဘက်ကလည်းသဘောကျလိမ့်မယ်လို့ထင်တယ်။တရုတ်ပြည်ကတမင်တကာဒေါ်စုကိုအလေးထားပြီးဖိတ်တာပါလေ။အဓိပ္ပာယ်ကတော့ဗမာပြည်ဒီနေ့အခြေအနေကိုသူတို့သိတယ်။ဗမာအစိုးရဒီနေ့တွေ့ကြုံနေရတဲ့အခက်အခဲတွေသူတို့သိတယ်။အဲ့တော့အဲ့ဒါတွေအတွက်သူတို့ကကူဖို့အသင့်မင်းဆိုတာကိုဖော်ပြတာလို့ပဲကျွန်တော်အဲ့ဒီလိုယူဆပါတယ်။သူတို့ဗမာပြည်ဘက်ကသူတို့ရဲ့အလေးထားမှုကိုဖော်ပြတာလို့ပဲအောက်မိပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်တို့မနေ့ကတီးသက်တွေ့ဆုံရမှာလဲ CPC နဲ့ NND အာဏာရပါတီအချင်းချင်းမဟာဗျူဟာမြောက်ဆက်ဆံရေးခိုင်မာအားကောင်းစေဖို့သူ့အနေနဲ့မျှော်လင့်နေဆိုတာတရုတ်သမ္မတကပြောဆိုခဲ့တာပါအခုလိုပါတီတွေရဲ့ထိပ်သီးခေါင်းဆောင်တွေကိုဖိတ်ခေါ်ဆွေးနွေးခြင်းအပြင်တရုတ်ဆိုရအနေနဲ့ဒေသရင်းနိုင်ငံရေးပါတီအချင်းချင်းဆက်ဆံရေးကောင်းမွန်လာအောင်တိစောက်လာတာကလည်းတရုတ်ကွန်မြူနစ်ပါတီရဲ့ခေတ်သစ်မူဝါဒဖြစ်တယ်လို့ဒေါက်တာလကျော်စောကပြောပါတယ
်ရှီကျင်းပင်ပြောတဲ့မင်ကွန်းထဲမှာပါတာဆိုရင်တော့အခုသူတို့နိုင်ငံပေါင်း140ကျော်ကပါတီပေါင်း400နဲ့ဆက်ဆံပြီးပြီတဲ့အဲပါတီချင်းပါတီတရုတ်ကွန်မြူနစ်ပါတီနဲ့ပေါ့နော်နောက်အဲပါတီချင်းပါတီချင်းဆက်ဆံတဲ့ဒီလိုဖိုရမ်မျိုးကိုလည်းဟို institutionalize ပေါ့နော်အဆောက်အုံတစ်ခုဖြစ်အောင်သူတို့လှုပ်ဆောင်မယ်လို့အဲ့လိုပြောသွားတယ
်တက်တလို့အခြေအနေမှာတော့နိုင်ငံတကာအာရုံစိုက်ခံနေရတဲ့ရခိုင်ပြည်နယ်အရေးနိုင်ငံတကာကဖိအားပေးမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံပေါ်အိနီနာချင်းအင်အားကြီးတရုတ်နိုင်ငံဘက်ကဂျားဝင်ဖြည့်ရှင်းမှုတွေနဲ့ရည်တည်ပေးခဲ့တာကြောင့်အပြင်စီးပွားရေးပတ်သက်ဆွနယ်မှုပထဝီနိုင်ငံရေးဆက်ဆက်မှုတွေအရလည်းမြန်မာအစိုးရခေါင်းဆောင်ပိုင်းတွေကတရုတ်ဘက်ကိုထိတွေ့မှုတွေပိုလှုပ်လာတဲ့အနေအထားဖြစ်တယ်လို့ဗမာပြည်ကွန်မြူနစ်ပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင်ကရှုမြင်ပါတယ
်တရုတ်နဲ့ဗမာပြည်နဲ့ဆက်ဆံရေးတရုတ် အစိုးရနဲ့ဗမာအစိုးရဆက်ဆံရေးဒီကာလအတွင်းတော့ဆက်ဆံရေးပူရင်းနှီးနှီးရှိလာမယ်တရုတ်ကလည်းဗမာပြည်နဲ့ပတ်သက်တဲ့ကိစ္စတွေကိုအလေးထားလာမယ်အဲ့ဒီလိုတွေ့ရင်တော့ရလိမ့်မယ်လို့ထင်ပါတယ်ဟိုတရုတ်ပြည်ကလည်းဗမာပြည်စီကသူလူချင်းနဲ့ဟာလေးတွေရှိပါတယ်ဒါတကယ်ပြောတာနော်အဲ့တော့ဗမာပြည်ကလည်းပြေးနိုင်တာလေးတွေရှိတယ်တရုတ်ကိုအဲ့ဗမာဘက်ကလည်းတရုတ်ဖဲချက်နဲ့ကစားလို့ရတာလေးတွေရှိတယ်လို့ကျွန်တော်ထင်တာကတော့ဟိုမြေဆုံဖဲချက်နဲ့များကစားနေသလားလို့အဲ့ဒါဆိုရင်တော့တိတ်ပြီးတော့ဟိုကျွန်တော်တို့တိုင်းပြည်အတွက်ကတော့တိတ်ပြည်သူလူထုဆန္ဒနဲ့တော့ကဲ့ချင်မှာကဲ့လို့မထင်နဲ့နိုင်ငံရေးသပွဲကုံဆိုတာကအကုန်လုံးကစားကြတာပဲဒေါအောင်ဆန်းစုကြည်အနေနဲ့လည်းတရုတ်ပြည်သွားပြီးဟိုကိုယ့်ဘက်ကလည်းအဲ့ဒီတိုင်းစရာလေးတစ်ခုတော့လှုပ်ထားလိမ့်မယ်လို့ထင်တယ်ကျွန်တော်တို့စောင့်ကြည့်စရာတွေအများကြီးရှိသေးတယ်လို့ပဲပြောကြရအောင်ပါဒါပေမဲ့ဒီပွဲမှာတော့ဗမာစစ်တပ်ကအကြီးကျယ်အကြက်တဲတွေတွေ့နေတဲ့အခါမှာဒီကောက်ရိုးတမျိုးလှမ်းဆွဲလိုက်တယ်လို့ပဲကျွန်တော်ထင်တယ်ဒီနေ့လိုနိုင်ငံတကာအခြေအနေမျိုးမှာအင်အားကြီးတွေအာချင်းပြိုင်နေတဲ့အခြေအနေမျိုးတစ်ဖက်ဖက်ကိုအတီကတ်လက်မယ်ဆိုတဲ့ဟာမျိုးသူကအဲ့သူကောင်းအောင်တည်တယ်လို့ထင်တယ
်ဆွေးနွေးပွဲရဲ့အဓိကဥတီချက်ဖြစ်တဲ့ပုံမကောင်းမွန်တဲ့အနာဂတ်ကဘာကြီးအတွက်အတူတကွရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့ရည်ရွယ်ချက်အတိုင်းနိုင်ငံတကာဒေသရင်းကြားကုလူဆက်ဆံမှုနဲ့ဆက်ဆံရေးတိုးမြင့်ကောင်းမွန်လာမယ်အလားအလာကောင်းနေပေါ်ထွန်းလာမယ်ဆိုတဲ့မျှော်လင့်မှုကလည်းရှိပါတယ်ထိပ်သီးကောင်းဆောင်များဆွေးနွေးမှုတွေပြီးဆုံးတဲ့နေ့တနင်္ဂနွေနေ့မှာတော့ဆွေးနွေးပွဲတက်ရောက်လာသူတွေရဲ့ပူးတွဲကြေညာချက်တရက်ထုတ်ပြန်ဖို့လည်းရှိနေပါတယ်ရှင
်ဒေါက်တာရှင်များရှင်ဒီခိုင်ပြည်နယ်ရေးကြောင်အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးခက်ဆိတ်ဆိတ်တွေ့လာနေရပါတယ်။မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာခြင်းဆိုသလိုပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီကောင်းဆောင်တွေညီလာခံကိုတက်ဖို့ဘေကျင်းမြို့တော်ကိုသွားမယ့်အကြောင်းကြေညာထားပါတယ်။ရခိုင်ရေးကြောင်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်အထိရိုက်ခတ်နေပြီလဲ။နိုင်ငံတကာဆက်ဆံရေးမှာအရှိနဲ့အနောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။အခုစနေညတိုက်ရိုက်လေလံဆွေးနွေးခန်းကိုည9:00နာရီခွဲမှစတင်မှာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြပေးကြပါရစေရှင်။မြန်မာနိုင်ငံမှာအပြောင်းလဲတွေနဲ့ဖြစ်ထွန်းတိုးတက်မှုတွေပေါ်ပေါက်လာနေချိန်မှာဆယ်စုနှစ်တွေနဲ့ချီထိုင်းမြန်မာနယ်စပ်ဒေသမှာနေထိုင်နေကြရတဲ့မြန်မာဒုက္ခသည်တွေကတော့နိုင်ငံတကာအလှရှင်တွေရဲ့အကူအညီတွေဖြတ်တောက်မှုတွေနဲ့အတူအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။နယ်စပ်ကဒုက္ခသည်စခန်းတွေမှာဆက်လက်ရပ်တည်ဖို့ခက်ခဲလာနေသလိုဒုက္ခသည်အဖြစ်နှစ်ပေါင်းများစွာနေခဲ့ရတဲ့သူတွေအတွေ့နေရရင်ပြန်လည်အခြေချနိုင်ဖို့လည်းအခက်အခဲတွေကြုံနေကြရတာပါ။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် Steve Sanford ရဲ့သတင်းဆောင်ပါကိုကူအောင်လုံကတင်ပြပေးထားပါရဲ့ရှင
်မြန်မာနိုင်ငံကလက်နက်ကန်ပြုခတ်တွေကြောင့်ထွက်ပြေးတင်းရှောင်လာကြရတဲ့ကရင်တိုင်းရင်းသားအများစုပါဝင်တဲ့ဒုက္ခသည်တွေအတွက်တော့ထိုင်းမြန်မာနယ်စပ်ကမဲလဒုက္ခသည်စခန်းဟာစားရေးတောက်ရေးပညာရေးအတွက်အားထားစရာနေရာတစ်ခုပါဒါပေမဲ့လည်းဒုက္ခသည်တွေနှစ်ပေါင်း30လောက်ခလုံးနေထိုင်ခဲ့ကြတဲ့စခန်းတွေကိုအကူအညီပေးနေတဲ့နိုင်ငံတကာအလှူရှင်တွေပြည်တွင်းကိုတိုက်ရိုက်ထောက်ပံ့လာနေကြပြီးနယ်စပ်စခန်းတွေမှာအထောက်ပံ့တွေဖြတ်တောက်လာရကစားနပ်ရိက္ခတ်နဲ့အရေးသွေးရှိတဲ့ကျောင်းဆရာတွေနှေးပါလာနေတယ်လို့မဲလာဒုက္ခသည်စခန်းကတာဝန်ရှိသူတူဖြစ်တဲ့စောဟင်တွေကပြောပါတယ
်။မြို့မီစားတင်ရပါလေဟဲ့အာရသစ်ဖာအစ်စ်ကောနဲ့တတ်ဟဲ့လောဝဲတတ်တူလောလောလောပါ
။တခြားဒုက္ခသည်စခန်းတွေကကျောင်းသားတွေမဲလာစခန်းမှာကျောင်းမှာလာပြီးအစ်စ်မြင့်ပညာသင်ကြပါတယ်။အထောက်ပံ့တွေဖြတ်တောက်လိုက်တဲ့အတွက်ကျွန်တော်တို့ကျောင်းကိုလည်းထိခိုက်ပါတယ်။စံတဲ့ကျောင်းသုံးပစ္စည်းတွေလည်းအရေးတကြီးလိုနေပါတယ်။ရက်တည်နိုင်အောင်မနေ့ကြိုးစားနေရပြီးတော့ဆရာတွေနဲ့ကျောင်းသားတွေပေါင်းပြီးအဖြေရှာနိုင်ဖို့ကြိုးစားနေရပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသက်ခဲ့တဲ့2010ပြည့်နှစ်ရွေးကောက်ပွဲတွေကျင်းပခဲ့ခြင်းငါးဆလို့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်9000လောက်အတွက်ရိခါထောက်ပံ့နေလဲယောနယ်လာခဲ့တာပါဒုက္ခသည်အနေနဲ့စကန်တွေပြင်ထွက်ပြီးအလုပ်လုပ်ဝင်ဝင်ရှာဝင်လည်းမရှိပါဘူးနေရရင်ပြန်တဲ့အခါမှာလဲအလုပ်ကိုင်းနဲ့နေရေးထိုင်ရေးအာမခံချက်ရှိပါမလားဆိုတာကိုဒုက္ခသည်စကန်မှာ10နှစ်လောက်နေထိုင်နေတဲ့နော်ဘလေးစီတို့လိုဒုက္ခသည်တွေကစိုးရိမ်နေပါတယ
်
နေရပြန်ဖို့ရင်းမှာတာဝန်ရှိတဲ့အဖွဲ့အစည်းတွေအနေနဲ့ဒုက္ခသည်တွေကိုထောက်ပံ့ကူညီနိုင်ဖို့နဲ့နိုင်ငံသားခွင့်ရတန်းတူရအောင်လုပ်ပေးဖို့လိုပါတယ်ပြောတဲ့အတိုင်းဂရုတည်ဖို့လည်းလိုပါတယ
်နေရပြန်ရေးအစီအစဉ်တွေအကောင့်ထဲပေါ်နေရတဲ့အမြအရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းနေရတဲ့အကြောင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ The Border Consortium အဖွဲ့ကဒန်ကင်မက်ကာသာကပြောပါတယ်
In the short term, it's more about looking for flexibility from donors in how their funds will be used and that they're willing to work not only with the government of Myanmar.
ဒီလိုကာလမှာတော့လူရှင်တွေဘက်ကပြုလွယ်ပြင်လွယ်လုပ်နိုင်မယ်နီလမ်းမျိုးကိုရှားပါတယ်။ရမုံငွေတွေကိုဘယ်လိုသုံးမယ်ဆိုတာမျိုးဒုက္ခသည်တွေပြန်နိုင်ဖို့နဲ့
ပြည်ပကရေးကြမှာပြန်လဲထူထောင်ရမယ်လူမှုအတိုင်းအဝိုင်းမှာအသားကြအောင်မြန်မာစိုးရတဲ့တာမကပဲတိုင်းသာရဏဂိုင်းအုပ်စုတွေနဲ့ပါလက်တွဲလောက်ကန်လိုတဲ့နီလမ်းမျိုးတွေရှားပါတယ်မြန်မာနိုင်ငံတွင်းကစိုးရထိန်းချုပ်ရနေမြေမှာနိုင်ငံတကာဖွံ့ဖြိုးရေးစီစဉ်တွေအကောင့်ထဲပေါ်နေတဲ့တစ်ချိန်ထဲမှာပဲနေဆက်ကတိုင်းသာဒေသတွေမှာစီးပွားရေးလုပ်ငန်းတွေကိုအရင်စလိုလှုပ်ရင်းဒေသခံတွေပြစ
2016 American သမ္မတရွေးကောက်ပွဲအတွင်းရုရှားကဆွဲဖက်နောက်ဆက်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးမှာပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကိုလိန်ညာမှုနဲ့သမ္မတ Trump ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ကအပြစ်ရှိကြောင်းတောက်ကြနေကဝန်ခံလိုက်ပါတယ်။ Flynn ဟာအထူးစုံစမ်းစစ်ဆေးမှု Robert Mueller ဦးဆောင်တဲ့စစ်ဆေးရေးနဲ့ပတ်သက်လို့အစစ်ဆေးခံပြီးအပြစ်ရှိကြောင်းဝန်ခံလိုက်တဲ့သမ္မတ Trump အစိုးရတာဝန်ရှိလူဟောင်းတွေထဲမှာပထမဦးဆုံးပုံကူဖြစ်သွားပါတယ်။ VOA သတင်းတော် James Mello Washington DC ကနေပြပို့တဲ့သတင်းကိုမအီတန်စင်ကပြောပြပေးပါလိမ့်မယ်ရှင်
။အပြည့်ရှိကြောင်းတရားဝင်ဝန်ခံဖို့အတွက်အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn တောက်ကြနေမှာ Washington DC မြို့တော်ရဲ့ပြည်ထောင်စုတရားရုံးကိုရောက်လာပါတယ်။ရွေးကောက်ခံသမ္မတ Donald Trump သမ္မတအဖြစ်ကျန်းသစ်စာမကျိန်ဆိုရသေးခင်ကူပြောင်းရေးကာလအတွင်းရုရှားတမ်မတ်ကြီးနဲ့ဆက်သွယ်ရှိတဲ့အကြောင်းအသေးစိတ်နဲ့ပတ်သက်ပြီးတော့ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလိန်ညာထွက်ဆိုခဲ့ကြောင်း Flynn ကဝန်ခံလိုက်ပါတယ်။ Flynn ဟာသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စဉ်ကာလတုန်းက Republican မဲဆွယ်ရေးလူလူစုဝေးပွဲတွေမှာ Trump ကိုအစိုးရကတည်းကထောက်ခံသူဖြစ်ပြီးတော့ Trump ရဲ့ပြိုင်ဘက် Democrat Party က Hillary Clinton ကိုအခုလိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူလည်းဖြစ်ပါတယ်
။ We do not need a
ဥပဒေအထက်မှရှိရလို့ထင်နေတဲ့ဗျမ်းပတာသမ္မတမျိုးအလိုမရှိပါဘူးလို့ကပြောသွားပါတယ်ကလင်တန်ကိုထောင်တဲ့သွင်းမှု Republican အမတ်လောင်းတွေကြွေးကြော်ခဲ့ချိန်မှာ Flynn နဲ့ပါဝင်ခဲ့ပါတယ်ဒါပေမဲ့ဒီတောက်ကြနေ့ Flynn ကိုရုံးထုတ်ချိန်မှာတော့ထောင်တဲ့ထဲလိုက်ဆိုပြီးတော့ဆန္ဒပြသူတွေရဲ့ကြွေးကြော်တဲ့တွေကအခု Flynn ကိုရည်ညွှန်းနေပြီဖြစ်ပါတယ် Flynn ကိုရုံးထုတ်ဆစ်ဆင်းနေတဲ့အချိန်မှာသမ္မတ Trump ကတော့အင်ဂျီတော်မှာတူတူတိတ်တိတ်သာနေနေပြီးတော့လေပြာဝင်ကြီးချုပ်ကိုနှုတ်ဆက်ဖို့ပဲကင်မရာရှိကိုခဏထွက်လာပါတယ်။ Flynn ရဲ့ထွက်ဆိုမှုဟာသူတယောက်ကလွဲပြီးတော့တခြားဘသူနဲ့မှပတ်သက်မှုမရှိတဲ့အကြောင်းအင်ဂျီရောရှိနေ Thai Cop ကကြီးညာချက်ထုတ်လိုက်ပါတယ်။ဒါပေမဲ့ Flynn အပြစ်ဝန်ခံပြီးတော့ဒီမှုနဲ့ပတ်သက်ပြီး Flynn ရဲ့အထူးစုံစမ်းရေးမှူးမြူလာတို့ပူးပေါင်းဆောင်ရွက်နေမှုကသမ္မတ Trump အတွက်မကြခင်မှာပြဿနာဖြစ်လာနိုင်တယ်လို့ Democrat လွှတ်တော်အမတ် Adam Schiff ကပြောပါတယ်။
Flynn အပြစ်ရှိကြောင်းဝန်ခံချက်ကြောင့် Bob Mueller အနေနဲ့ Flynn ရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်ဒီစုံစမ်းစစ်ဆေးမှုမှာအထောက်အကူအများကြီးရလာမှာပါအရေးကြီးတဲ့စွဲချက်တွေရှိတဲ့အပြင်ဘော့မူလာအနေနဲ့အရေးပါတဲ့ပါဝင်ကူညီမှုတွေရလာတာကိုတွေ့လာမှာပါ
ထရမ့်မဲဆွေရေးဥက္ကဋ္ဌပေါ်မန်နဖော့အပါအဝင်ထရမ့်မဲဆွေရေးလက်ထောက်ဟောင်း၃ယောက်အပေါ်ပြီးခဲ့တဲ့အော်တိုဘာလတုန်းကမြူလာကစွဲချက်တင်ခဲ့ပါသေးတယ်မြူလာရဲ့စွဲချက်အပေါ်ထရမ့်ကတော့သူ့မဲဆွေရေးလှုပ်ရှားမှုတွေနဲ့ရွေးကောက်ပွဲမှာရုရှားပါဝင်ဆွဲဖက်တဲ့ဆိုတဲ့အချက်တို့ဆက်ဆက်ခြင်းမရှိဘူးလို့ညင်းဆိုထားပေမဲ့လည်းဒါကိုဆက်ပြီးတော့လေ့လာဆောင်ကြည့်ရအောင်မယ်လို့သုံးသပ်သူ Bill Gelstone ကပြောပါတယ်
The end of the matter but we just don't know
ကျွန်တော်သာဒီလိုမျိုးဆက်ဆက်မှုအမှန်တကယ်ရှိတယ်လို့ထူးဆန်းဆန်းရေးကကောက်ချက်ချလိုက်မယ်ဆိုရင်တော့ဒီမှုကအဆုံးသတ်သွားမှာပါဒီလိုမသိရသေးတော့လေ Trump ရဲ့သမ္မတတက်တမ်းမှာဖြစ်နိုင်ခြေရှိတဲ့လမ်းကွဲတွေအများကြီးကျုံနေတယ်ဆိုတာကိုပဲခံမှန်းနိုင်ကြပါတယ်
ရုရှားဆွေးဖက်မှုနဲ့ပတ်သက်တဲ့စစ်ဆေးမှုတွေက Trump ရဲ့သမ္မတတက်တန်းပထမနှစ်မှာခေါင်းရှုပ်စရာကိစ္စကြီးတစ်ခုအနေနဲ့ဖြစ်လာနေပြီးတော့ဒီချက်ကြောင့်ပဲတနှစ်တက်တန်းရှိတဲ့သမ္မတ Trump အပေါ်ပြည်သူတွေထောက်ခံမှုရော့လာနေတဲ့စစ်တမ်းတွေကိုလည်းတွေ့နေရတာဖြစ်ပါရဲ့ရှင်
။မအီတန်စင်တင်ပြခဲ့တာပါ။အခုတော့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာတော်ဘက်ကိုတင်ပြပေးပါမယ်ရှင်။အတိုင်းအဆမရှိနေရာယူလာတဲ့ပေါင်းမျက်ခြုံနွယ်တွေဟာသူတို့မိတွေပေါက်တဲ့သစ်ပင်ကြီးတွေကိုတေအောင်လှုပ်နိုင်တယ်လို့မြေလွှာပျက်စီးမှုတွေပိုဖြစ်စေပြီးစမ်းကြောင်းတွေတခြားဆွတ်ဆွတ်တဲ့နေရာတွေမှာလည်းထိခိုက်ပျက်စီးမှုတွေကြီးကြီးမားမားဖြစ်စေနိုင်ပါတယ်။ဒါကြောင့်နိုင်ငံတော်သဘာဝပန်းဥယင်ထိန်းသိမ်းရေးဌာန National Park Survey ကမူရင်းသစ်ပင်ကြီးတွေရှင်သန်ခွင့်ရဖို့အတွက်ဒီသစ်ပင်တွေကိုထိခိုက်သေးစေနိုင်တဲ့ပေါင်းမီတွေကိုဖယ်ရှားဖို့စေတနာဝန်ထမ်းတွေဖိတ်ခေါ်နေပါတယ်။အမှုပညာရှင်တဦးလည်းဖြစ် Graphic Editor နဲ့သဘာဝပတ်ဝန်းကျင်အရေးတကြွလှုပ်ရှားသူတဦးလည်းဖြစ်တဲ့ Peterson Clough ကတော့ဒီပေါင်းမင်တွေကိုဖယ်ရှားပြီးအလကားလဲဖြစ်မသွားရအောင်ဒီကနေအမှုပညာလက်ရာတချို့ပြန်လည်ဖန်တီးနေပါတယ်ဒီအကြောင်း Faith Labidus ရဲ့သတင်းလွှာကိုမက်ကင်ပြူထွေးကတင်ပြပေးပါမယ်ရှင်
လွန်ခဲ့တဲ့15နှစ်လောက်ကပန်းခြံတွေထဲမှာပေါင်းပင်ခြုံတွေစပြီးလိုက်လံဖယ်ရှားခဲ့တော့ကလည်း Patterson Clark တယောက်ဒီပင်တွေကိုမကြိုက်ခဲ့ပါဘူးဒါပေမဲ့လည်းဘယ်လိုတက်ရှိအပင်ပဲဖြစ်ဖြစ် ပေါင်းပင်တပင်ကိုတော့မှဖျက်ဆီးပစ်လိုက်ရတာကိုလည်းသူကြိုက်လာတာတော့မဟုတ်ပါဘူ
း Some people who volunteer to pull
ပေါင်းပင်တွေကိုစေတနာဝန်ထမ်းလိုက်လံရှင်းလင်းကြတဲ့သူတွေကိုစစ်တွေကောင်းတွေလို့ပြောကြတာရှိပါတယ်ကျွန်တော်ကတော့ကိုယ့်ကိုယ်ကိုအဲ့လိုမယူဆပါဘူးဒီပင်တွေကိုလိုက်လံစုဆောင်သူတယောက်ဆိုရင်ပုံမှန်ပါတယ
်ပေါင်းပင်မြက်ပင်တွေကိုစုဆောင်သူလို့သူကိုယ်သူပြောတဲ့ခလကဒီပင်တွေအထက်ဘဝတည်းတစ်ခုကိုဖန်တီးပါတယ
်Sit with a plant study
ပင်ပင်ကိုစပြီးသုံးမဲ့အချိန်မှာဒီအပင်ကြောင်းလေ့လာပါတယ်သူရဲ့တဘာဝကိုလေ့လာပြီးအပင်ကိုဖျက်ယူနောက်ကျွန်တော်လုံးလုံးတဲ့စတူဒီယိုကိုယူလာပြီးတော့မှဒီအပင်ကနေအကြောင်းတစ်ခုခုစာရွက်ဒါမှမဟုတ်ရင်လည်း fiber စဘာလို့လို့ကောင်းလဲဆိုတာကိုစမ်းသပ်ပါတယ
်ပိုးစပင်အကိုင်းကစာရွက်လို့လို့ကောင်းတယ်လို့ Clark ကပြောပါတယ
် Generally go for stems that are larger than my pinky and smaller than
my let that you at that gb လက်ကောက်ဝက်လောက်တော့မရှိတဲ့အကိုင်းမျိုးကိုကျွန်တော်ရှာပါတယ
်အဲ့ဒီပိုးစာပင်ကိုင်းအခောက်ကိုကြိတ်ချပြီးတော့အနှစ်ပြောင်လုပ်ကြပါနောက်တစ်ဆင့်ကတော့ပုံဖော်ပြီးတော့အပေါ်ပိုင်းကိုညီအောင်ညှိပါတယ်အဲ့ဒီနောက်ရေစစ်ထုတ်ပါတယ်နိုင်အနေငယ်ကြထားပြီးရင်တော့စာရွက်တစ်ခုဖြစ်သွားတာပ
ါ this is dampened
ဒါကတော့ဆိုးထိုင်းတိုင်းဖြစ်နေသေးတဲ့ပိုးစာစာရွက်တစ်ခုပ
ါမင်ကိုတော့နယံတွေအပင်တွေမှာကပ်ပြီးတော့ပေါက်တဲ့ iv ပင်ကနေယူပါတယ
် iv leaves
ဒါက IV အရွက်ပါအစိမ်းရောင်မှင်ကိုဒီကနေထုတ်ပါတယ
်တခြားရောင်တွေကိုလည်းဒီလိုတခြားပင်တွေကနေထုတ်ယူတာပါ
We have yellow from mahonia we have aqua
mahonia ပင်ကနေအဝါရောင်ပြားရည်ဆုပ်ပန်းကနေစိမ်းပြာရောင်နဲ့နီရောင်ကိုတော့အရိုင်းနှင်းစီရဲ့ပင်စီတွေကနေယူပါတယ
် digital design တွေကိုတော့သူကကွန်ပျူတာထဲမှာဖန်တီးပါတယ်အဲ့နောက်သစ်သားအတုံးတွေပေါ်မှာပုံနှိပ်ပါတယ
် I use digital techniques in this work
ဒီနေရာမှာ digital နီးပညာကိုကျွန်တော်သုံးပါတယ်အလုပ်မြန်ဆန်အောင်အထောက်အကူဖြစ်စေလိုပါအ
ဲ့ဒီနောက်မှာတော့အပင်တွေကနေရတဲ့မှင်ကိုသုံးပြီးတော့လိုချင်တဲ့ပုံစံကိုထုတ်ယူပါတယ်ဒီနည်းနဲ့အပင်တွေကနေကိုယ်ပိုင်လက်လုပ်စာရွက်တစ်ခုဖြစ်လာအောင်လုပ်ပြီးတော့ပေါင်းပင်တွေကိုအခြေခံတဲ့အနုပညာလက်ရာကိုဖန်တီးတာပဲဖြစ်ပါတယ်ရှင
် Market View တွေတင်ပြခဲ့တာပါ VOA မြန်မာပိုင်းစနေနေ့ညနေခင်း Radio အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှိုက်အသနာကျော်ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်အောင်စုမှာ2016ခုနှစ်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်ချေရှုပ်ခဲ့တဲ့အဲဟုံကသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရကြားမှာပူးပေါင်းကြံစည်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ပါမယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းကကတိပေးသွားပါတယ်။သူကဒီကိစ္စတွေနဲ့ပတ်သက်လို့ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရိုအရာရှိတွေကိုလိန်ညာထွက်ဆိုခဲ့ကြောင်းတောက်ကြနေကပဲတရားရုံးမှာဝန်ခံသွားခဲ့တာပါ။American အထက်လွှတ်တော်က American dollar 1.5 trillion တန်ဖိုးရှိတဲ့အခွန်ဥပဒေကြမ်းကိုထောက်ခံမဲ50တမဲ၊ကန့်ကွက်မဲ49မဲနဲ့စနေနေ့အစောပိုင်းမှာအတည်ပြုလိုက်ပြီးဖြစ်ပါတယ်။အထက်လွှတ်တော်ရဲ့ဒီဥပဒေကြမ်းနဲ့အောက်လွှတ်တော်ကအစောပိုင်းမှာအတည်ပြုပေးခဲ့တဲ့ဥပဒေကြမ်းနှစ်ခုအနေနဲ့အခုတစ်ခါမှညှိနှိုင်းမှုတွေလုပ်ရမှာဖြစ်ပါတယ်။လွှတ်တော်နှစ်ရက်ကညှိနှိုင်းထားတဲ့ဥပဒေကြမ်းကိုလွှတ်တော်နှစ်ရက်စလုံးအနေနဲ့အတည်ပြုရမှာဖြစ်ပြီးအဲဒီနောက်သမ္မတကလက်မှတ်ထိုးရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြန်မာနိုင်ငံကိုလာရောက်သွားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားတဲ့ပုပ်ယဟန်မင်းကြီးဟာမာသာတရီဆာတီထောင်ထားခဲ့တဲ့မိဘမယ်ကေဟာကိုဒီကနေ့စနေနေ့မှာပဲသွားရောက်ခဲ့ပါတယ်။သူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာအဲ့ဒီကိုသွားရောက်တာဖြစ်ပြီးတော့အဲ့ဒီကေဟာကိုလှက်လဲကြည့်ရှုနေတော့မှဒီအဲ့ရဘောကမထနိုင်တဲ့လူနာတွေကိုလည်းပုပ်ယဟန်မင်းကြီးကိုယ်တိုင်တွေ့ဆုံပြီးတော့အားပေးစကားပြောခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကဖြစ်လာနိုင်မွေရှိတဲ့ဒုံးကျင်နဲ့တိုက်ခိုက်မှုကိုပြင်ဆင်တဲ့ကြိုးပမ်းမှုတစ်ရပ်အနေနဲ့အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာနျူကလ িয়ার တိုက်ခိုက်မှုသတိပေးတဲ့အချက်ပေးအုပ်အော်ကိုတောက်ကြနေမှာပဲစံသက်ခဲ့ပါရှင
်။တရင်အချင်းချုပ်ကိုမိုက်အေသနာကြော်ကြင်ညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လွှင့်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00ခန်းနဲ့9:00တိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နေ့ကြာည9:00ကနေ10:00တိထုတ်လွှင့်မဲ့ရေဒီယိုအစည်းအဝေးကိုတော့လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America.
Washington.